ိုက်ဗီးရီးယားသမ္မတဟောင်းချားလ်စ်ဒီလာကိုစစ်ရာဇဝတ်ပြစ်မှုတွေလူသားမျိုးနွယ်ကိုစော်ကားကျူးလွန်တဲ့ပြစ်မှုတွေနဲ့အပြစ်ရှိကြောင်းတွေ့ရှိရတယ်လို့နယ်သာလန်နိုင်ငံဒီဟိတ်မြို့ကစီယာရာလိုင်ယွန်နိုင်ငံပြည်တွင်းစစ်ကာလအတွက်နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေ AP 26ရက်နေ့ကဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။စီယာလိုင်ယွန်ပြည်တွင်းစစ်ကာလမှာတဘုံတွေကိုချားလ်စ်ဒီလာကထောက်ခံပံ့ပိုးမှုပေးခဲ့ပြီးတဘုံတွေရဲ့လူမဆန်တဲ့လူအခွင့်အရေးချိုးဖောက်ကျူးလွန်မှုတွေကိုလည်းချားလ်စ်ဒီလာကအားပေးအားမြောက်လုပ်ခဲ့ပါတယ်။စီယာရာလိုင်ယွန်ပြည်တွင်းစစ်ကာလအတွင်းကတဘုံတွေကျူးလွန်ခဲ့တဲ့လူသတ်မှုပဒိမှုလိန်ကျုံပြုမှုကလေးစစ်သားစုဆောင်းမှုလူသားတွေကိုကျုံပြုခိုင်းစေမှုနဲ့တခြားသောပြစ်မှုတွေအတွက်ချားလ်စ်ဒီလာမှာအပြစ်ရှိတယ်လို့တရားသူကြီးအဖွဲ့ဝင်အားလုံးကကန့်ကွက်သူမရှိညီတညွတ်တဲ့ဆုံးဖြတ်ချက်ချခဲ့တယ်လို့တရားသူကြီးအဖွဲ့ခေါင်းဆောင်ရစ်ချတ်လက်ဆစ်ကပြောကြားခဲ့ပါတယ်။ဂျာမနီနိုင်ငံဆစ်ရှုံးပြီးနောက်နယူရင်ဘတ်အပြစ်ပြည်ဆိုင်ရာတရားရုံးကနေဂျာမန်ခေါင်းဆောင်ရေဒပ်ဗိုလ်ချုပ်ကြီးကာလ်ဒိုနစ်ကိုပြစ်မှုထင်ရှားကြောင်း1946ခုနှစ်ကစီရင်ချက်ချပြီးတဲ့နောက်ပိုင်းမှာအခုချားလ်စ်ဒီလာဟာနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေအပြစ်မှုထင်ရှားကြောင်းစီရင်ချက်ချခံရတဲ့တိုင်းပြည်ခေါင်းဆောင်တစ်ဦးဖြစ်ပါတယ်ခင်ဗျာ။